အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုရဲဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုသာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်သမ္မတရွေးကောက်ပွဲအောင်နိုင်ဖို့အတွက်ထရမ့်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုရဲအထောက်အထားတွေမတွေ့ရဘူးလို့အိုဘားမားလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲဟောင်း James Clapper နဲ့တခြားသူတွေကပြောတယ်ဆိုပြီးထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်တဟာအတူရောင်တဲ့နယ်ဖြစ်ပြီးတော့လူတိုင်းသိတယ်လို့လဲထွက်မှရေးပါတယ်ဒီမိုကရက်တွေအနေနဲ့သူတို့ရွေးကောက်ပွဲရှုံးနိုင်ခဲ့တာကိုစင်ချေတခုအနေနဲ့အခုလိုရုရှားနဲ့သူ့ကိုအတင်းလှုပ်ကြမ်းဇက်လန်းဆင်ခဲ့တာလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့တာပါသမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton ဟာလည်းမဲဆွယ်ပွဲတွေမှာအသားရနေတယ်လို့ထင်မြင်ခဲ့ပေမဲ့ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေရဲ့မဲကြောင့်နောက်ဆုံးမှရွေးကောက်ပွဲရှုံးရတာပဲလို့လဲထရမ့်ကဆိုထားတာပါမနစ်ကသမ္မတရွေးကောက်ပွဲမတိုင်ခင်ကာလမှာသမ္မတဟောင်းဘရက်အိုဘားမားကနယူးယောက်ကထရမ့်တာဝါထာနာချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်ခေါင်းထောင်ခဲ့တဲ့ဆိုရက်တက်သေးမခိုင်လုံးနဲ့ပြင်းထန်တဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အဓိကကဏ္ဍမှာရှိနေတဲ့အရာရှိကြီးနှစ်ဦးရဲ့လွှတ်တော်ဂျာနာပွဲကိုဒီကနေ့မပြုလုပ်ခင်နိုင်ပိုင်းအလိုမှာပဲသမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်